ကျန်းကျင်တဲ့အစီအပိုင်းမိုင်းဆက်မြို့နယ်မှာလေယာဉ်ကြီးအေက400ကျော်ကိုစစ်တပ်ကပြန်လည်ဆွန့်လွတ်ကြောင်းသမရယုံဝက်ဘ်ဆိုက်ရဲ့အဖွင့်စာမျက်နှာမှာဧပြီလ4ရက်နေ့ကဖော်ပြပါတယ်။တည်ယူထားတဲ့ပမာဏကတော့မဖော်ပြပါဘူး။1988စစ်အစိုးရတက်လာပြီးမကြာမီမြေယာသိမ့်ပိမှုနဲ့ရိခာလူမှုတွေဖြစ်ပွားတာကိုကျောင်းသားလူငယ်အဖွဲ့လူအခွင့်ရေးအဖွဲ့နဲ့အရသာအသင်းအဖွဲ့တွေကမှတ်တမ်းတင်ကြပါတယ်။ရခိုင်မွန်နဲ့ရှမ်းပြည်နယ်တောင်ပိုင်းမှာအစိုးရတပ်ကမြေယာသိမ့်ပိုက်ပြီးစီးပွားရှာဖွေမှုကိုရခိုင်ပအုပ်နဲ့မွန်လူငယ်တွေက2009မှာအစီရင်ခံစာထုတ်ပါတယ်။မြန်မာနိုင်ငံအနှံ့အပြားမှာမြေယာသိမ့်ပိုက်ခံရလို့ကျေးလည်လူတို့ဒုက္ခရောက်ပုံကိုရန်ကုန်အခြေစိုက်လူ့သမားလေသမားသွေးစည်းညီညွတ်ရေးအဖွဲ့ချုပ်က2017မတ်လမှာ32မျက်နှာအစီရင်ခံစာထုတ်ပြန်ပါတယ်။2013မတ်လရောက်တော့စစ်တပ်ကမြေယာသိမ့်ပိုက်ပြီးဒေသခံတွေကိုအတင်းအဓမ္မရွှေပြောင်းတဲ့အကြောင်းကရင်လူအခွင့်အရေးဘွဲ့ကရတ္တရာပျောက်ဆုံးခြင်းဆိုတဲ့62မျက်နှာအစီရင်ခံစာထုတ်ဝေပါတယ်။ဦးသိန်းစိန်အစိုးရကပြုပြင်လုပ်နေကြောင်းပြောဆိုနေတော့2017နဲ့2012မှာဒေသမားတွေရွှေပြောင်းခံရတာကိုတင်ပြထားတာဖြစ်ပါတယ်
။ကရင်မွန်ပဲခူးနယ်တနင်္သာရီမှာစစ်တပ်နဲ့ပုဂ္ဂလိကကုမ္ပဏီတွေပူးပေါင်းပြီးမြေယာအများအပြားသိမ်းယူပုံကိုကရင်လူအခွင့်အရေးဘွဲ့ကဖော်ပြပါတယ်။အပြစ်ခက်ရဆက်လိုက်တာနဲ့စစ်ဖက်ရက်ဖက်အာဏာပိုင်အပြစ်ရတပ်ဖွဲ့နဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေပူးပေါင်းပြီးမြေယာသိမ်းပိုက်တာဖြစ်ပါတယ်။ကရင်ပြည်နယ်မှာအပြစ်ခက်ရဆက်ပြီးတဲ့နောက်ပိုင်းမြေယာသိမ်းပိုက်မှုတွေများလာတဲ့အတွက်အပြစ်ရမြေရှင်လူတန်းစားပေါ်ထွက်လာပါတယ်။ရှမ်းပြည်နယ်မှာပအိုအမျိုးသားအဖွဲ့နဲ့ပအိုပြည်သူစစ်ကသိမ်းပိုက်ထားတဲ့မြေယာတွေကိုပြန်ပေးဖို့ပအိုတောင်သူလယ်သမားတွေတောင်ကြီးမြို့မှာလွန်ခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကစစ်တမ်းလမ်းလျှောက်ပြီးဆန္ဒပြကြပါတယ်။ဒါကိုကြည့်ရင်တိုင်းရင်းသားတပ်ဖွဲ့တွေကလည်းမြေယာမတရားသိမ်းပိုက်နေတာထင်ရှားပါတယ်
။အရသာပိုင်းအစိုးရပေါ်လာပြီးမကြာမီမှာလေယာဉ်စုံစမ်းရေးကော်မရှင်ကိုတင်ကြားတဲ့မြေယာအမှုပေါင်း6000ကျော်ရှိပါတယ်။ဒါပေမဲ့စိုက်ပျိုးရေးနဲ့စေမြောင်းဝန်ကြီးဌာနကမြေယာအမှု900ကျော်သာရှိပြီး400ကျော်ကိုဖြည့်ရှင်းပေးနိုင်ခဲ့တယ်လို့2014မှာဖြည့်ကြားတဲ့အတွက်လွတ်တော်မှာအတော်လေးမကြေမနပ်ဖြစ်သွားပါတယ်။မေဘီရောနေမီမှာစစ်တပ်ကတိမ့်ထားတဲ့မြေယာအမှုကတည်းက200ကျော်ရှိတာမို့စိုက်ပျိုးရေးနဲ့ဆင်မြောင်းဝန်ကြီးဌာနဖြည့်ရှင်းချက်ဟာရုတ်တန့်မရှိဘူးလို့မြင်ကြပါတယ်။ဖြည့်ရှင်းပေးတယ်ဆိုတဲ့မြေယာအမှုမှလည်းပွင့်လင်းမြင်သာမှုမရှိဘူးလို့လွတ်တော်ကိုယ်စားလှယ်အချို့ကသုံးသပ်ပါတယ်။မြေယာအမှုတွေမှာလေသမားဘက်ကအချို့ဆောင်သူတွေထဲမှာမင်္ဂလာတုံအခြေစိုက်မတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီကိုလူသိများပါတယ်။
မြေယာသိမ်းပိုက်မှုကိုလေ့လာတဲ့နိုင်ငံခြားအဖွဲ့အစည်းတွေမှာတော့လန်ဒန်အခြေစိုက် Global Witness အဖွဲ့ဟာထင်ရှားပါတယ်။မြန်မာနိုင်ငံမှာ rubber လုပ်ငန်းတိုးချက်လာတဲ့အတွက်မြေမဲယာမဲတွေတိုးပွားလာတဲ့အကြောင်း2014မတ်လမှာ Global Witness အဖွဲ့ကအစီရင်ခံစာထုတ်ပါတယ်။2015မတ်လရောက်တော့အရှေ့မြောက်တိုင်းစစ်ဌာနချုပ်ခရိုနီနဲ့မြေစင်းဦးစီးဌာနတို့ပူးပေါင်းပြီးမြေယာအများအပြားသိမ်းပိုက်ပုံကို Guns, Cronies and Crops ဆိုတဲ့56မျက်နှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။လက်ရှိစိုက်ပျိုးရေးနဲ့ဆင်မြောင်းဝင်ကြီးဦးမြင့်လှိုင်တိုင်းမူးလုခဲ့စဉ်ကမြေယာအများအပြားသိမ်းယူခဲ့တာဖြစ်ပါတယ်။2006ပုဂ္ဂလိကပိုင်စီမံကိန်းကာလမှာအရှေ့မြောက်တိုင်းစစ်ဌာနချုပ်အမင်းရလာရှိုးမြေစင်းဦးစီးဌာနနဲ့စစ်ဘူတွေပူးတွဲပြီးမြေယာသိမ်းယူပုံကိုဖော်ပြပါတယ်
။လာရှိုးအခြေစိုက်အရှေ့မြောက်တိုင်းစစ်ဌာနချုပ်ကရှမ်းပြည်အရှေ့မြောက်မှာဧက2သိန်းမီပါသိမ်းယူပြီးရာဘာစိုက်ခွင့်ပေးပါတယ်။မြေယာသိမ်းယူမှုမှာစိန်ဝစ်မုံကုမ္ပဏီဟာထင်ရှားပါတယ် Global Witness အစီရင်ခံစာအခန်း3တခုလုံးစိန်ဝစ်မုံအကြောင်းရေးထားပါတယ်ဗိုလ်ချုပ်တွင်နဲ့ရင်းနှီးတဲ့မြန်မာပြည်ပွားတရုတ်အမျိုးသားဥမောင်မြင့်ပိုင်တဲ့ကုမ္ပဏီဖြစ်ပါတယ်အရှေ့မြောက်တိုင်းစစ်ဌာနချုပ်ကမြေယာသိမ်းယူပြီးစိန်ဝစ်မုံကုမ္ပဏီကိုလွှဲပြောင်းပေးတာလို့ဆိုပါတယ်ခမာယာ68ကဘုံဘူးမျိုးရင်နဲ့အရာရှိအချို့ကိုစိန်ဝစ်မုံကုမ္ပဏီရဲ့ကိုယ်စားလှယ်အဖြစ်ဖော်ပြပါတယ်အခုတော့ဘုံမှုမျိုးကြီးဟာစိန်ဝစ်မုံအမှုတန်းဖြစ်နေပါပြီ။မြေသိမ်းတဲ့ခရိုနီဒီတွဲမှာမန်ပန်ပြည်သူစစ်အဖွဲ့ဝင်လွတ်တော်ကိုယ်စားလှယ်ဦးလျှောက်ချမ်းနဲ့ဦးကျင်ဝမ်းတို့လည်းပါဝင်ပါတယ်။စိန်ဝစ်မုံအတွေ့တိုင်းမှုလုပ်သူကမြေယာတွေသိမ်းယူခဲ့တာဖြစ်ပါတယ်။ကျန်းပေါ်ပါတီကလည်းမြေဧက1000ကျော်ရရှိရေးအထောက်အထားရှိပါတယ်။အခုတော့ကျန်းပေါ်ပိုင်းမြေယာတွေမတွေ့ရတဲ့အတွက်စိန်ဝစ်ပုံနဲ့အခြားကုမ္ပဏီတွေကိုရောင်းစားလိုက်ပုံရပါတယ်။မြေယာတွေကိုပြန်ပေးဖို့2012ကစပြီးဒေသခံတွေကသက်ဆိုင်ရာအာဏာပိုင်တွေစီကပန်ကြားတွာပေးပို့ပြီးမဲ့အကြောင်းမပြန်ဘူးလို့ Global Witness အဖွဲ့မလာတုတ်56မျက်နှာအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ